ူးစက်မှုတွေကနေ့စဉ်တောင်းနဲ့ချီပြီးတော့မြင့်တက်နေတဲ့မလေးရှားနိုင်ငံမှာတော့ကိုဗစ် -19 ကပ်ရောဂါကူးစက်ခံရလို့သေဆုံးရတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဟာနှစ်လအတွင်းမှာပဲအနည်းဆုံးအယောက်40ထပ်မနည်းအသက်ဆုံးခဲ့ရတယ်လို့မလေးရှားမှာရှိတဲ့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ဒီသတင်းအပြည့်အစုံ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းချီတိုးနေရမှာမြန်မာတွေအများဆုံးနေထိုင်နေတဲ့ဆလန်ကော့ပြည်နယ်မှာလည်းကူးစက်မှုအများဆုံးဖြစ်နေတာမို့ကာကွယ်ဆေးထိုးတဲ့စင်တာတွေလည်းအများအပြားဖွင့်လှစ်ထားပါတယ်နှစ်လအတွင်းမှာတော့ကိုဗစ်ကူးစက်မှုကြောင့်တည်ဆုံးတဲ့မြန်မာနိုင်ငံသား40ထက်မနည်းရှိတယ်ဆိုပြီးမလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါဗျ
။မိုင်းစီကြပါတယ်။ကျွန်တော်ထင်အောင်30လောက်ရှိမယ်တည်တာ။အဖြစ်တဲ့အချိန်မှာဖြစ်တဲ့အချိန်ကယနေ့ထိမနည်းအထိတည်နေတော့ကြတာ။နှစ်လပေါင်းဝင်ကျင်နေမှာပေါ့။ဆလန်ကောမှာအဖြစ်များတယ်။အခုဆလန်ကောပြည်နယ်မှာ
မလေးရှားနိုင်ငံကလူမှုကူညီရေးအသင်းအဖွဲ့တွေ၊နာရေးကူညီမှုအဖွဲ့တွေအနေနဲ့လက်ရှိမှာကိုဗစ်ကူးစက်ပြီးသေဆုံးသွားတဲ့မြန်မာနိုင်ငံသားတွေကိုကိုယ်တိုင်တကြိုတာတွေမလုပ်ပေးတော့ဘဲမလေးရှားအစိုးရရဲ့ကျန်းမာရေးအဖွဲ့တွေရဲ့အစီအစဉ်တွေနဲ့ပဲလှုပ်ဆောင်ရတော့တယ်ဆိုပြီးဦးဆန်းဝင်းကပြောပြပါတယ်
။ကိုဗစ်ဆိုသူတို့ကတရားဝင်သူတို့တရားဝင်သူတို့အစိုးရပဲတရားဝင်တိုင်းတွေ့တယ်။ဒီဝါတာပဲပေါ့ပြရတာမဟုတ်ဘူး။အဲ့တခြားလူအခုနောက်ပိုင်းကျတော့သူဒီနိုင်ငံသားတွေပဲတင်းကျုပ်ဝင်ပြေးတယ
်။ဟုတ်ကဲ့။
ဘာလို့ဆိုဥစ္စာပေါ့သူတန်းနဲ့မတက်ထားလို့ရှိရင်ပြန်ပြီးယောဂါတွေကူးစက်ကြတော့တယ
်။ဟုတ်ကဲ့
။ကျွန်တော်တို့သင်ကြည့်ပါမယ်။ဒီနိုင်ငံနားလေရတော့ဒီမလေးရှားအစိုးရရဲ့ဘာကွန်မလဲကျွန်တော်တို့ဒီအကြမ်းအီထန်တာဟိုဥစ္စာပေါ့အရေးပေါ်အဖွဲ့တွေနဲ့ပဲသင်ကြည့်ဖို့ပြီးတော့လေစာချမှာတဲ့တင်ငင်ကမှသင်ကြည့်ဖို့ပြီးတော့အဲ့ဒါမျို
းမလေးရှားနိုင်ငံမှာကိုဗစ်အတည်ပြုလူနာတသန်း2400ကျော်ရှိပါတယ်။အခုလ6ရက်နေ့တနေ့တဲ့ကူးစက်သူ2800ကျော်ရှိပြီးသေဆုံးသူစုစုပေါင်း1000ကျော်ရှိသွားပြီဖြစ်ကြောင်းမလေးရှားအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။